KIA အရာရှိတင်နေကြောင်းပြစ်ခတ်ခံမှုဟာရည်ရွယ်ချက်ရှိရှိနဲ့ကြံရွယ်ပြီးတော့ပြစ်ခတ်တာဆိုပြီးတော့ဗမွေးတို့ UNFC အဖွဲ့ရဲ့ကြေညာချက်မှာရေးထားတာတွေ့ရပါတယ်ခင်ဗျဘလို့ရည်ရွယ်ချက်မျိုးဆိုလိုတာပါလဲခင်ဗျဘာကြောင့်ပြစ်တယ်လို့ဗမွေးတို့ယူဆပါလဲခင်ဗျတာ
စီရေးရချင်းချောက်တာပေါ့စီရေးရဖိအားပေးတယ်ဘာကြောင့်လဲဆိုတော့တင်နာကြောင်းကဒီတင်နာတက်နေတဲ့ဘိုလ်လောင်းတွေကသူတို့တင်နာခမတော့မှပဲရှိကြတာဟုတ်ရဒီစစ်ပြင်းနေတဲ့ဟာအခုကတိုက်ခိုက်ဖို့အတွက်လည်းဘာမှမရှိတဲ့အချိန်တွေမှာတစ်ပတ်ပတ်ဒီအလဲအငိုက်တင်အားကြီးမားတဲ့လက်နက်ကိုတုံးပြီးတော့တိုက်ခိုက်လိုက်တယ်ဆိုတော့ဒါကရေရရှိရှိလှုပ်လိုက်တာပဲဖြစ်ပြီးတော့ပြည်ကြီးပြည်စည်းတရားရမှုကိုကြီးမားစွာဖြစ်စေတာပေါ့ဒါကြောင့်ကျွန်တော်တို့ကဒါအပြည့်ရဲ့ဝေါ်ကြောင်းနဲ့လုံရပဲဒါမဖြစ်နိုင်ဘူးဒါကဒီမတော်တဆမဟုတ်ဘူးတမင်တကာညီပုံညုံးသိကြကြပတ်မှတ်ပြီးတော့ပြည့်တဲ့လက်နက်ကြီးမျိုးဟုတ်ဗျဒါကြောင့်ကျွန်တော်တို့ကဒါရွေချက်ရှိရှိနဲ့နာဆုံးရှုံးစေခြင်းနဲ့ဒီကြည်ပြစီပြင်းနေတဲ့ဖန်တာနဲ့တိုက်တယ်ဒါကြောင့်တပြည်လုံးတိုက်တာဆွေးနွေးပွဲတွေနောက်ပြီးတော့ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေကိုလုပ်ကျင်တဲ့ဖန်တာရောရှိရလားတတ်မတော်နေနေပေါ့လေဒါမေးစရာဖြစ်လာတာပေါ့
နောက်တစ်ခုကဗိုလ်မီးတို့ UFC ကြီးညာချက်မှာပဲဒီပြစ်ခတ်တိုက်ခတ်မှုဟာပြည်တော်စုလွှတ်တော်နိုင်ငံကသူရဥွှေမန်းရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုတဲ့လာမဲ့2015ရွေးကောက်ပွဲအလွန်ကာလမှာဒါပြင်ဆင်နိုင်ဖို့ဖြစ်နိုင်မယ်ဆိုပြီးတော့ထုတ်ပြန်ရှင်းလင်းမှုနဲ့လည်းတိုက်ဆိုင်နေတဲ့အတွက်ဒီစစ်ရေးနိုင်ငံရေးပူးပေါင်းကြံစည်မှုတည့်ရက်လို့ယူဆနိုင်တယ်ဆိုပြီးတော့ဗိုလ်မီးတို့ရေးထားတာတွေ့ရပါတယ်ခင်ဗျ
ဟုတ်ပါတယ်ခင်ဗ
ျပါဝါဆိုလိုတာပါလားခင်ဗျစစ်ရေးနိုင်ငံရေးပူးပေါင်းကြံစည်မှုတည့်ရက်ဆိုတာ
ဒီလိုပါကျွန်တော်တို့ဗမာပြည်ကြီးကပြောင်းလဲနေပြီဒီမိုကရေစီကိုချီတက်နေပြီစသည်ဖြင့်ပေါ့ပြည်တွင်းမှာရှိတဲ့အင်အားစုတွေကမျှော်လင့်ကြတယ်ဗျမျှော်လင့်တဲ့အတိုင်းပဲဖွဲ့စည်းပုံအခြေခံဥပဒေကိုပြင်နိုင်ပါမလားပြင်ဖို့တောင်းဆိုရင်းနဲ့လွှတ်တော်ပြင်ပါလည်းကြိုးစားတယ်လွှတ်တော်အတွင်းကလည်းကြိုးစားတယ်အဲ့ဒါလိုပြင်ဖို့တောင်းဆိုကြိုးစားနေတဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးလှုပ်ရှားမှုကိုနိုင်ငံကြီးကမလုပ်တော့ဘူး2015လွန်မှလို့ပြောလိုက်တဲ့ခါကျတော့နိုင်ငံကြီးအရာတိုးတက်ဖြစ်ပေါ်မှုကိုဟန်တားသလိုဖြစ်သွားတယ်ပိတ်ဆို့သလိုဖြစ်သွားတာပေါ့တချိန်ထဲမှာစစ်ရေးသမားဘက်ကလည်းပြန်ကြည့်ရင်ကျွန်တော်တို့တနိုင်ငံလုံးပြစ်ခတ်ရဲစာချုပ်ချုပ်ဆိုနိုင်အောင်အသေးစိတ်တပိုင်းဆိုင်ရာတွေညှိနှိုင်းဆွေးနွေးပြီးတော့အလုံးအလားလာကောင်းတဲ့အချိန်မှာကျွန်တော်တို့တပ်ကလည်းလက်ဦးမှုယူပြီးတော့ဟလာ KIO နဲ့အဆင်ပြေပြေဆွေးနွေးညှိနှိုင်းရုပ်ကြည့်မှုတိစောက်တဲ့အချိန်မှာလက်ဦးမှုယူပြီးတော့ဒီလိုသွားပြီးတော့ပြစ်ခတ်တိုက်ခိုက်တဲ့အတွက်ဒါကစစ်ရေးဘက်ကလည်းပဲအချင်းချောင်းမှုလို့ဖြစ်လာတယ်နိုင်ငံရေးဘက်ကလည်းပိတ်ဆို့မှုလို့ဖြစ်လာတယ်ဒါကြောင့်နိုင်ငံရေးပိတ်ဆို့မှုနဲ့စစ်ရေးချင်းချောင်းမှုတို့ကဒီဟိုပါလေဒီဟန်ချက်ညီညီများပူပေါင်းဆောင်ရွက်နေသလားပေါ့အဲ့ဒါကိုကျွန်တော်တို့ကဒီသုံးသပ်မိတယ်ပေါ့ဗျာအဲ့ဒါကိုဖော်ပြတာဖြစ်ပါလား
ဘုံမီးတို့ယူဆသလိုပေါ့လေဟန်ချက်ညီညီစီးရေးနိုင်ငံရေးပူပေါင်းကြံစည်မှုဟုတ်မှန်ခဲ့တယ်ဆိုရင်အခြေအနေတွေပေါ့ခင်ဗျာမြန်မာနိုင်ငံရေးရှေ့အလားလာတွေဘယ်လိုတွေများဖြစ်လာနိုင်ကြရှိလဲခင်ဗျာ
ချုပ်ဦးတော့ပြောရင်တော့အလားလာမကောင်းဘူးပေါ့ဗျာနော်နိုင်ငံတကာမျှော်လင့်နေတဲ့အတိုင်းကြောင်းလဲနေပြီဟုတ်လားကျွန်တော်ဗမာကြီးဆိုရင် reformist president ပေါ့သူပြင်ကြောင်းလဲဗမာကြီးသူပြင်ကြောင်းလဲကျင်တဲ့စိတ်ဓာတ်နဲ့ကြိုးပမ်းနေတယ်ဆိုတော့ဗမာကြီးရဲ့ဂုံပုတ်တွေကလည်းမမှန်တော့ဘူးပေါ့သူပြင်ကြောင်းလဲရေးဆိုတာလည်းဘယ်မှမရှာလို့မတွေ့တဲ့အရာဖြစ်လာပြီဗမာပြည်မှာနော်၃နှစ်ခွဲ၄နှစ်လောက်သူပြင်ကြောင်းလဲရေးអော်လာတဲ့ဟာတွေအားလုံးကအတူយ៉ាងနေဖြစ်ပြီးတော့အခုတကယ်လက်တွေ့ကြတော့ဘယ်ဟာမှဘာမှမပြောင်းဘူးဖွဲ့စည်းပုံအခြေခံဥပဒေပြင်ဖို့တောင်မှဒီလွတ်တော်ကလက်မခံဘူးဆိုတဲ့ဟာမျိုးတနိုင်ငံလုံးပြစ်ခတ်ရဆဲရေးမှာတတ်တယ်ထိမ့်သိမ့်သိမ့်လှုပ်ဖို့ဆိုတဲ့နေရာမှာလည်းဒီတပ်ဖွဲ့တွေကစင်အားအလွန်ကြုံအုံပြုပြီးတော့ဒီတိုက်ခိုက်တာမျိုးအဲ့ဒီအခြေအနေမျိုးတွေကိုကြည့်လိုက်ရင်တော့အနာဂတ်ကတော့ပိတ်မကောင်းဘူးအချုပ်ပြောရင်တော့အဲ့ဒါလိုပြောနိုင်တယ်ခင်ဗျ
ပုံမွေးတို့ NCCD အဖွဲ့နဲ့ပြည်တော်စုအစဉ်ငင်းကြီးဖော်ဆောင်ရေးလုပ်ငန်းကော်မတီတို့ရဲ့ငင်းကြီးဆွေးနွေးပွဲဒီမှာကြည့်မယ်ဆိုရင်နောက်ပိုင်းမှာဒါစစ်ဘက်ကလည်းထိပ်ပိုင်းအရာရှိတွေအတော်များများတက်လာပြီးတော့စရုပ်ထမူရန်လောက်အဆင့်အထိကိုတက်လှမ်းလာနိုင်ခဲ့တာတွေ့ရတယ်ပေါ့လေဘုံမွေးတို့လည
်း
ဒီအချိန်လေးပေါ်ဒီမှာအားရတယ်ဆိုတဲ့အနေအထားတွေထုတ်ပြောခဲ့တာလည်းကျွန်တော်တို့တွေ့ရပါတယ်ခင်ဗျာဆိုတော့အခုဖြစ်လာတဲ့အခြေအနေတွေပေါ့ခင်ဗျာ KIA ရဲ့ဘိုတင်တန်းကြောင့်ပြစ်ခတ်မှုအခြေအနေတွေကိုကြည့်မယ်ဆိုရင်ငင်းကြီးလုပ်ငန်းစဉ်တွေကဆုတ်ယုတ်သွားတယ်လို့ဘုံမွေးတို့များတွက်ဆပါလားခင်ဗျာ
ဟုတ်ပါတယ်ခင်ဗျာဆုတ်ယုတ်သွားနိုင်တယ်ပေါ့ဗျာဆုတ်ယုတ်သွားနိုင်တယ်နောက်ပြန်ဆွဲသွားနိုင်တယ်လမ်းကြောင်းလွှဲသွားနိုင်တာပေါ့ဒါကိုကျွန်တော် implant ဆိုရင်